ထောင်နံချမှတ်ခံထားရတဲ့ရိုက်တာတင်းတော့ကိုရောက်လို့နဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတစ်ခုတင်းငွေနေနေကရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။တင်းအချက်လက်ရယူခွင့်ဟာပြည်သူ့အခွင့်အရေးတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဟာဒီမိုကရေစီကျဆင်းခြင်းအစရှိတဲ့လက်ကမ်းပူစာတွေကင်ဆယ်ပြီးတော့တင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေစုဝေးပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အကြောင်းစုံကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်။နားဆင်ပါ
2009ခုနှစ်ခံလိုက်ရတဲ့ရိုက်တာသတင်းသမား2ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမြန်ဆုံးလွတ်မြောက်ရေးပါဝင်အရက်သားအစိုးရလက်ထက်ပို့ပြီးတော့မှဖိနှိပ်မှုတွေများလာတဲ့မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နောက်သတင်းသမားတွေအခက်ကြုံနေရတဲ့သတင်းချက်လက်ရယူခွင့်နဲ့သတင်းမီဒီယာတိုင်းလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ဆိုင်ရာအခြေခံဒီမိုကရေစီရပိုင်ခွင့်နဲ့အပြည့်အဝရရှိရေးအတွက်သတင်းသမားတွေဒီမိုကရေစီအင်အားစုတွေအရက်ဖက်အဖွဲ့အစည်းတွေကြောင်းသားလူငယ်တွေနဲ့သတင်းလွတ်လပ်ခွင့်ကိုအလေးထားသူတိုင်းပူးပေါင်းပါဝင်ကြတဲ့လူလူရှာမှုတရက်ကိုတနင်္ဂနွေနေ့ညနေပိုင်းမှာရန်ကုန်မြို့စုလေစင်းကြီးတော်အနီးမြို့တော်ခမ်းမရှိမှာကျင်းပခဲ့ပြီးတော့စုစုပေါင်းလူရာခနဲလောက်စုဝေးပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်သတင်းမီဒီယာသမားတွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေပြည်သူအများအကြားသတင်းအချက်အလက်လွတ်လပ်စွာစီစဉ်ခွင့်တွေဟန်တားခံနေရတဲ့အနေအထားတွေကြောင့်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားမှုမှာပူပေါင်းပါဝင်ခဲ့တာဖြစ်တယ်လို့လူခွေလှုပ်ရှားသူတဦးဖြစ်တဲ့ကိုတက်ဆွေဝင်းကအခုလိုပြောပြပါတယ
်။ဟောကျွန်တော်တို့အနေနဲ့ကတော့ဒီမီဒီယာမှုတစ်ခုရှိတဲ့အတွက်ကြောင့်မို့လို့မီဒီယာမှုကိုလက်မခံနိုင်တဲ့အတွက်ကြောင့်မို့လို့ပြန်ပြီးတော့ကျွန်တော်ပူပေါင်းပါဝင်ကြပါတယ်။ဟောကိုကလူတွေကိုကြောက်ဘူးလူပြည်သူနာလူတွေကအခုချိန်ကြီးပြန်နေမှာပူတာကိုဒီမကွဲနိုင်ဘူး။ဒီလိုရဒီတိုင်းရလို့ဝက်ချက်ကိုတကယ်ဖောက်ပြလို့သူကဇာတ်ကိုပြည့်နေပြည့်နေဆိုပြီးတော့ပြောရတူနေနေနေနေပြည်နေရရှိပကားလို့ကျွန်တော်တို့ဒီတက်ကြွလို့ကြားပြီးရောပြီးတော့ဒီမီဒီယာတွေကတော့ကျွန်တော်ပူပေါင်းပြီးတော့ဒီမျိုးကိစ္စတွေကျွန်တော်တို့ဒီလက်တီဘုတ်ကိုဟာစူးစမ်းပြီးတော့ဒီလိုမျိုးကြောင်းနိုင်ဖို့လုပ်နေတယ်
ပြည်သူလူထုသတင်းမှန်ရရှိရေလှုပ်ရှားမှုဖြစ်ပေါ်လာရတဲ့အကြောင်းကိုတော့ကိုရံဦးဆောင်စီစဉ်ခဲ့သူလွတ်လပ်စွာထုတ်ဖော်ပြောဆိုဝင်လှုပ်ရှားမှုအတန်ကအမှုဆောင်ဒါရိုက်တာကိုဆောင်ခါကပြောပြပါတယ
်ဒီကတင်းတော့ကျွန်တော်လူတွေကဥပဒေနဲ့ထောင်တဲ့နေရာအမှတ်ခံရတဲ့ပုံမှာကျွန်တော်နိုင်ငံကြောက်လက်စားတဲ့လူငယ်တွေကဒီပုံမှာအကျိုးနဲ့ဒီပေါ်နော်အဲ့ဒါကိုတန်းတက်ရှင်းချတဲ့အနေနဲ့ဒီလှုပ်ရှားမှုလုပ်တာပါဆရာကကျွန်တော်တောင်းဆိုရတဲ့အဓိကတော့ဆက်ချက်ကစဉ်းရဲစီနေဒီတော့လုံးဝပြည်သူ့ကိုအမြင်လို့ကျင့်သိ
အခုလိုမျိုးဆန္ဒထုတ်ဖော်မှုကျင်းပနိုင်ရေးရန်ကုန်မြို့ကမြို့နယ်ပေါင်း17မြို့နယ်ကလုံခြုံရေးနဲ့အုပ်ချုပ်ရေးအာဏာပိုင်တွေစီကအစိုးရခွင့်ပြုချက်တောင်းခံခဲ့ရတဲ့အခြေအနေကိုတော့ကိုဆောင်ခါကအခုလိုပြောပြပါတယ
်ကျွန်တော်တို့ကမ္ဘာစီစဉ်တာကဒီတောင်းမှုတွေကိုစဉ်းစားနေရတယ်ပြောမှာပါနေတဲ့အခြေအနေကိုရှင်းဖို့ဆိုပြီးကျွန်တော်တို့ပြန်ဆုံးဖြတ်တယ်အဲ့တော့အဲ့လိုတော့ဟုတ်တယ်ဒီကြားလို့ကျွန်တော်တို့အဲ့ကြောင့်ဒီတင်ခဲ့တယ်ပေါ့နော်အဲ့တော့ဒီနေ့တော့နောက်ဆုံးပြည်အင်းနဲ့ခါမှလည်းဒီကကျွန်တော်တို့စာနယ်ဆိုင်ရာမြင်းတော်ကနေကျွန်တော်တို့ယူဖို့ပေါ်ပြီးပြဆုံးလာရင်ဒါအစီအစဉ်ကိုခေါ်ယူရတော့ဒီပြည်နယ်စီမံခန့်ခွဲမှုအုပ်ချုပ်ရေးကော်မတီဆိုပြီးတော့ဒီဒီရပ်တ်ဆွဲရအုပ်ချုပ်ရေးယူလို့တခါတော့ဒီဥပဒေကြေညာတဲ့အခွင့်အရေးပါတဲ့ယူဒီအားနေပြီးတော့ကျွန်တော်တို့ခေါ်ယူနေတာပေါ့ပြန်ရဆိုတာကိုတက်တက်ပါတဲ့ဒီတာကိုကော်မတီမှာလည်းဒီအချောင်းကိုခေါ်ပြီးပြောခဲ့တာဗျကျွန်တော်ကလည်းခုမပြည့်တာကိုကျွန်တော်နားလေတဲ့တော့ကျွန်တော်တို့ရုပ်ချက်ပြီးတော့ဆက်လုပ်မယ်ဆိုတာနည်းနည်းပြောခဲ့တယ်
ပွဲကိုဥဆောင်စီစဉ်သူတွေဘက်ကအချိန်ချင်းခွင့်တောင်းခဲ့ကြရပြီးမှတုံ့ပြန်တဲ့ခွင့်ပြုချက်ရခဲ့ပြီးဆန္ဒမထုတ်ဖော်မီနဲ့ဆန္ဒထုတ်ဖော်နေချိန်မှာရဲလုံခြုံရေးတပ်တွေဘက်ကအင်အားများပြားလုံခြုံရေးရယူထားတဲ့အတွက်လုံခြုံရေးစိုးရိမ်မှုတွေဖြစ်ခဲ့တယ်မဲ့လို့ထောက်ရှားမှုဟာအနောက်ရှက်မရှိဘဲပြီးဆုံးခဲ့ရပါတယ်။သတင်းသမားတွေအနေနဲ့တော့တနင်္ဂနွေလုံးတိုင်းတာနဲ့သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆက်လက်ပြီးတိုက်ပွဲဝင်တောင်းဆိုသွားကြမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ကြပါတယ်ရှင်
။မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။